မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါရှင
်ဒီပြီးခဲ့တဲ့အပတ်တုန်းကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့သူတို့ရဲ့ဆွေးနွေးပွဲပြတ်သွားတာဟာငြင်းငြင်းရေးအလားအလာမှေးမိန်သွားစီတယ်ဆိုပြီးတော့တချို့ကပြောကြပါတယ်အဲဒီပေါ်မှာဘယ်လိုတွေများသုံးသပ်ကြပါလဲ
မှေးမိန်သွားစီတယ်ဆိုတဲ့အထီးကတော့
နည်းနည
်းပြောကြတာများပါတယ်ဒါပေမဲ့ငြင်းငြင်းရေးအလားအလာလမ်းကြောင်းလုံးဝပိတ်သွားပြီဆိုဘယ်သူမှမပြောကြပါဘူးဒါတကယ်တမ်းလည်းပဲသုံးသပ်ကြမျှတာလို့ပြောမှာဖြစ်ပါတယ်သူတို့တွေသုံးသပ်တာငြင်းငြင်းရေးလမ်းကြောင်းကတော့ရှိနေကြပါပဲဖယ်လုံးကငြင်းငြင်းရေးလူကြီးများတယ်စစ်ဖြစ်တာကိုသူကမကြိုက်ဘူးအမေရိကန်ကလည်းပဲညဉ့်ညံ့လူချင်းလို့ဒီဟာစစ်ဖို့လုပ်တယ်ညဉ့်ညံ့လူချင်းလေဆိုတာသမ္မတထရမ့်ကရွေးကောက်ပွဲမတိုင်ခင်ကလေးကပဲဒီကိစ္စကိုအများအပြားတာဖြစ်ပါတယ်စစ်ဖက်ကအများဆုံးရစဲဖို့လုပ်မယ်ဆိုတာသူညဉ့်ညံ့လူချင်းလို့ပါပဲယူကရိန်းဘက်ကတော့ပူတော့လူချင်းပါသေးတယ်ဆိုတိုင်ပြည်ကစုပြတ်တတ်နေလို့ဆိုတာသမ္မတဇယ်လင်စကီပူပြီးတော့လူချင်းဆိုတော့အဓိကကတော့ဒီမှာမဖြစ်သေးလဲဆိုတာအပေးယူဘလို့လုပ်မလဲဆိုတဲ့အပေါ်မှာသာလေသဘောထားကွဲလွဲမှုတွေရှိရဲဆိုတာတွေးရပါတယ်ငင်းငယ်အလားလာကတော့လုံးဝပြက်ပြက်သွားပြီလို့ဘယ်သူမှမပြောကြပါဘူးအဲ့ဒါကတော့ကောင်းတဲ့သဘောပါပဲ
အဲဒီဆင်းရဲပွဲပြက်သွားတဲ့အပေါ်မှာလည်းအများကြီးပြောကြတာရေးကြတာတွေလည်းတွေ့ပါတယ
်ဟုတ်ပါတယ်ဆင်းရဲပွဲပြက်သွားတာကတော့တကယ်တော့တချို့တိတ်ဝိုင်းအတွေ့အကြုံများတဲ့နိုင်ငံတကာသုံးသပ်တဲ့အဒီတိုင်းတယောက်ရေးထားတော့ကျွန်တော်တွေ့ပါတယ်သူတို့နှစ်ယောက်အကြာဆက်ဆံရေးဟာဒီဆွေးနွေးပွဲမတိုင်ခင်ကတည်းကအတော့ကိုဆွေးနွေး bad enough တော့လေတော်တော်ကိုဆွေးနွေးပြီးဖြစ်တယ်သူကထောက်ပြတာကသူသဘောကိုပြောတာနော်သူကြီးပြောတဲ့သဘောကတော့သမ္မတထရမ့်ကဇယ်လင်စကီဟာအနာရှင်ဖြစ်တယ်ဆိုပြီးတော့ရွေးကောက်ပွဲကိုမလွတ်ခဲ့ပဲကြော်တက်လာအဲ့ဒီသဘောမျိုးပြောတယ်ဇယ်လင်စကီကလည်းခံပြနေတာအပြင်ဇယ်လင်စကီကလည်းသမ္မတထရမ့်ကသူ့တစ်ဖက်သက်အလျှော့ပေးဖို့အတင်းဖိအားပေးနေရဆွေးအမြင်ရှိတယ်အဲ့ရင်သူတို့နှစ်ယောက်ဆက်ဆံရအစရဲကဒါဟာမပြေမလဲဖြစ်နေပြီလို့ပြောပါတယ်ဆိုတော့ဒီငင်းချမ်းရေးမှာအဓိကတက်သွားတာကလည်းပဲလိုပါလေစကားကရကုစားဖြစ်တာဆိုတော့ရှိပါတယ်ဒီဟာကိုလည်းပဲနောက်ပိုင်းမှာအဲဇယ်လင်စကီကနောက်တော့သူပြောပါတယ်အမေရိကန်ဟာသူ့သုံးနှစ်လုံးကူညီလာတဲ့အတွက်အမေရိကန်ပြည်သူတွေနဲ့အမေရိကန်ကိုကျေးဇူးတင်တယ်ဆိုတဲ့အကြောင်းသူကထားလဲလဲပြောတာတွေ့ရပါတယ်သူလန်ဒန်ကထွက်မလာခင်လောက်တဲ့သတင်းစာရှင်းလင်းပွဲမှာလည်းအဲ့ဒါကိုပြောပါတယ်နောက်တော့သူကအဓိကဘာပြောသေးလဲဆိုတော့ဒီဆွေးနွေးပွဲလုပ်ခဲ့တဲ့ဟာကဒီစီးပွားရေးသဘောတူညီချက်ပေါ့ယူကရိန်းစီကသံရံစတားကိုအမေရိကန်ကယူမယ်ဆိုတဲ့ကိစ္စဒီကိစ္စကိုလည်းပဲသူကငင်းငင်းရေးပြီးလို့ဆွေးနွေးပွဲပြီးပြက်လို့အဲပြန်ကားနီးလေစိတ်မှသတင်းစာရှင်းကပြောတယ်အဲ့ဒါကိုလည်းသူသဘောတူပါတယ်ဆိုတော့ပြောပါတယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလည်းနင်းကျန်းကိုတကယ်လူချင်းပြန်လာခဲ့ပြန်တွေ့မယ်ဆိုပြီးတော့ပြောတယ်။မာကိုရူဘီယိုကလည်းပဲအဲ့ဒီကိစ္စကိုပြန်ပြီးတော့ဆွေးနွေးဖို့အစီအစဉ်ဖြစ်ရင်သူတို့အစီအစဉ်မယ်ဆိုတဲ့သဘောပြောတယ်ဆိုတော့ဒေါ်လာစင်မာတော့ဒီဟာနည်းနည်းတောက်ဆုတ်သွားပြီမဲ့သိပြီးတော့အလားအလာဟာပြက်မသွားဘူးလို့ပဲပြောကြတာတွေ့ရပါတယ်သုံးသပ်ချက်တွေက။
အဲဒီသမ္မတဇယ်လန်စကီကဒီအမေရိကန်မှာသမ္မတဒေါ်နယ်ထရမ့်တို့နဲ့ဒီလိုမျိုးဟိုဆွေးနွေးပွဲအဆင်မပြေဖြစ်သွားခဲ့ပြီးတော့နောက်ဟိုလန်ဒန်ကိုသွားပါတယ်အဲ့ဒီဘက်မှာကြတော့ဒီ UK ပါဝင်ပေါ့ဥရောပကြတော့သူ့ပေါ်မှာထောက်ခံတာသူ့ပေါ်မှာရက်တီတာကိုတွေ့ရပါတယ
်ဟုတ်ပါတယ်အဲ့ဒီရောက်သွားပြီးတော့သူက TSM မှာဗြိတိန်ဝင်ကြီးဥဆောင်ပြီးတော့ဒါဥရောပကောင်းဆောင်တွေဖိတ်ပြီးတော့အဲ့မှာသူတို့ဆွေးနွေးပွဲလုပ်ပါတယ်သူတို့ ਨੇ အဲ့မှာပြင်သစ်သမ္မတဒီမက်ခရွန်လည်းပဲတော်တော်တက်တက်ကြွကြွသူကလည်းဆွေးနွေးတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့သူကမြန်မာထောက်ခံမှာပဲယူကရိန်းအရေးဟာဥရောပအတွက်ပို့ပြီးတော့အရေးကြီးပါတယ်ယူကရိန်းရဲ့လုံခြုံရေးကြိုးပေါက်ရင်ဥရောပကသူတို့လုံခြုံရေးကိုထိခိုက်လာမယ်ဆိုတော့အဓိကအဖြစ်သူတို့စိုးရိမ်ပါတယ်ဆိုတော့ဇယ်လင်စကီကလည်းပြောတယ်မလားအစကတည်းကခင်ဗျားတို့ဥရောပနိုင်ငံတွေရောကမ္ဘာနိုင်ငံတွေသူကတော့ပြောတော့ပေါ့လေအဓိကဥရောပနိုင်ငံတွေကတုတ်တုတ်နိုင်ငံကိုအကူအညီပေးရတာအလှူဒါနပြုနေရလို့မထင်နဲ့ it's not charity တဲ့ခင်ဗျားတို့ရဲ့လုံခြုံရေးကိုတုတ်တုတ်ရှေ့တန်းကနေပြီးတော့ကာကွယ်နေရဖြစ်တယ်ဆိုတာကိုသတိရပါစို့ပြောတယ်အဲ့ဒါလည်းတကယ်တော့မှန်ပါတယ်ဆိုတော့ယူကရိန်းဟာဒီကအဖြစ်ရှေ့တန်းကကာကွယ်နေရတဲ့သဘောဖြစ်တယ်ဆိုတော့ဥရောပဟာဘာပဲဖြစ်ဖြစ်ယူကရိန်းကိုဆက်လက်ကာကွယ်နိုင်အောင်ပေါ့လေယူကရိန်းကဆက်လက်ပြီးတော့ခွန်အားပြည့်နေအောင်သူတို့ကကာကွယ်ဖို့ဆိုတာအဓိကဖြစ်ပါတယ်သူတို့ကအဲ့ဒါကြောင့်သူတို့ထောက်ခံရတာပ
ါနောက်ဒီဗြိတိန်ဝန်ကြီးချုပ်ကီယာစတာမာသူကဂျာဝင်စစ်ဆက်ဖို့လုပ်နေရလို့လည်းသိရပါတယ်သူရဲ့အစီအစဉ်ဘာတွေပါလဲ
မစ္စကီယက်စကမတ်ဆမာဒီဂျာဝင်စစ်ဖို့လောက်တာအဓိကဖြစ်ပါတယ်သူကဒီပွဲဟာသိရေးကြီးတယ်သူဟာသမိုင်းရဲ့ဒါ cross road of the history မှာသူရောက်နေပြီဆိုတော့ဒီအတွက်ငါတို့ကအဓိကလောက်ရမယ် ငါတို့ဟာသိဥရောပအနေနဲ့အပြင်းထန်ကျူးပန်းရမယ်အမေရိကန်ရဲ့အခုနေလိုရယ်ဆိုတော့သူကပြောပါတယ်။အဲနဲ့သူကအိမ်မှာလန်ဒန်မှာလက်ကစားဟောက်စ်မှာဆွေးနွေးပွဲလုပ်တော့သူကအိမ်မှာအချက်၄ချက် four steps throughout the body who you are ဆိုတော့သူကပြောပါတယ်။အဲအချက်၄ချက်မှာဘာတွေပါလဲဆိုရင်အခုဆက်လိုက်ပြီးတော့စစ်ဖြစ်နေမယ်တိုက်ပွဲဖြစ်နေမယ်ဆိုရင်တော့စေအဖြစ်ဆက်ကူညီရမယ်ယူကရိန်းကို။ဒီချိန်ထဲမှာပဲရုရှားကိုစစ်ပွဲရအဖြစ်ဖိအားပေးတန်ခတ်ပြစ်ဆိုလုပ်နေရမယ်ဆိုပြီးပြောပါတယ်နံပါတ်1ကနောက်နံပါတ်2ကတော့ယူကရိန်းရဲ့အထုတ်ရှားအာဏာတည်မြဲရေးကိုအမှတ်ခံရမယ်မိညာရေးဆွေးနွေးပွဲသဘောတူညီမှုလုပ်သမျှမှာယူကရိန်းပါရမယ်ဆိုတာပြောပါတယ်နောက်နံပါတ်3အနေနဲ့သူပြောတာကတော့နောက်နိုင်ငံမှာယူကရိန်းကျူးကျော်မခံရအောင်ဒါဥရောပကဒါအမှတ်ခံချက်ပေးရမယ်ဒါအဓိကကြားတယ်လို့လည်းသူကပြောပါတယ်အဲနောက်တစ်ခုကတော့ coalition of the willing စိတ်ဆန္ဒသဘောကျဉ်းတူတဲ့နိုင်ငံတွေကဒါအစည်းအဖွဲ့တစ်ခုဖွဲ့ရမယ်ဖွဲ့ပြီးတော့ဒါယူကရိန်းရဲ့အနာဂတ်အတွက်အမခန့်ရဲ့ပြဖို့အတွက်သူတို့ဒါလုံလုံရေးအမခန့်ရဲ့ပြဖို့လှုပ်ရမယ်လို့ပြောပါတယ်ဒါသဘောတူညီမှုရတယ်လို့ပြောပါတယ်ဒါပေမဲ့အစည်းအဝေးကတော့ဒီထက်ပိုပြီးတော့ဒါကိုဘလို့ accounted form အဲ coalition of the willing ဆိုတာဘယ်သူတွေပါတယ်ဆိုတာတွေကတော့အစည်းအဝေးတော့ပေါ်ထွက်မလာသေးပါဘူးဒါပေမဲ့ဒီလောက်သဘောတူညီမှုရတယ်ဆိုတာလေတော်တော်လေးအောင်လေအစင်းလို့ပြောမှာပါသို့တော်လည်းပဲဒီဟာကိုအကောင့်ထေဖို့အခက်ခဲတော့အများကြီးတွေ့ရမှာပါ။အော်ပြည်သူသမ္မတမက်ခရွန်ကလည်းပဲမိကြောင်တိုက်ခိုက်မှုနဲ့ရင်းတိုက်ခိုက်မှုအဲ့ဒီဟာတွေကတော့သူတလားတော့ရဆိုင်စီခြင်းနဲ့တသိဒေသအပြင် ceasefire တသိတိုင်းပေါ်လေအဲ့လိုလုတ်တဲ့အချိန်ကနေပြီးတော့တဖြည်းဖြည်းညှိနှိုင်းမယ်ညှိနှိုင်းပြီးတော့ဆက်သွားမယ်ဆိုပြီးတော့သူကအဲ့လိုအကြံပြုတဲ့သဘောလွှင့်တယ်လို့ပြောပါတယ်ဒါမှမဟုတ်တော့အတိမပြုရသေးဘူးဝါညာဆိုပြောပါတယ်ဆိုတော့ပွဲကတော့ဆက်ပြီးတော့ပြင်းပြင်းထန်ထန်ညှိရမှာပါလွယ်လွယ်ကူကူနဲ့ဖြစ်လာမဲ့သဘောတူညီမှုလို့တော့မပြောနိုင်ပါဘူ
းအဲ့ဒီတည်းမှာခုနပြောတဲ့ဒီအစီအစဉ်နေပေါ့မအောင်မြင်ခဲ့ရင်ဆိုတာလေထည့်ပြီးတော့စဉ်းစားရမယ့်အချက်တစ်ခုလို့တော့ထင်ပါတယ်နော
်စဉ်းစားရပါတယ်အစားအစာဒီမအောင်မြင်ဘူးအောင်မြင်ဖို့ခက်မယ်တကယ်လို့မအောင်မြင်ခဲ့ရင်တော့တချို့ရေးကြတာကတော့ဥရောပဟာဒါကြောင့်လေသူတို့ပြင်ဆင်ထားတာဥရောပဆက်တိုက်မယ်မအောင်မြင်သူတို့ကဒီဟာကိုယူကရိန်းကိုသူတို့ပံ့ပိုးပေးပြီးတော့သူတို့ဆက်လက်ပြီးတော့တိုက်ဖို့ဆိုဒါအဆိုးဆုံးကအဆိုးဆုံးဖြစ်လာရင်ပေါ့လေသူသတ်မှတ်တာပေါ့အခုလောလောဆယ်ပါကိုဗြိတိန်ကဘယ်လောက်လဲအမေရိကန်ဒေါ်လာနဲ့ဆို2ဘီလီယံကျော်ကျော်ရှိတဲ့ဒါလက်နက်တွေကိုမစ်ဆိုင်းတွေကိုရောက်မယ်ဆိုပြီးတော့သူကပြောထားတာတွေ့ရပါတယ်ဆိုတော့အဲ့လိုတခြားနိုင်ငံတွေလည်းအလားတူကူညီရမယ်ဆိုပြီးတော့သူတို့ပြောကြပါတယ်ဒါကြောင့်ဆွေးနွေးပွဲကိုဖြစ်အောင်သူကလူဖို့ပို့ပြီးတော့ဦးစားပေးမှာဖြစ်ပါတယ်အဲ့လိုမအောင်မြင်ခဲ့ဘူးဆိုရင်ဒီစစ်ပွဲဒီရုရှားနဲ့ဥရောပနဲ့ဂျာမန်တိုက်ရိုက်ဖြစ်တဲ့စစ်ပွဲဖြစ်သွားမယ်ဆိုတော့အမေရိကန်ဥရောပဆက်ဆံရေးကလည်းပဲတော်တော်ကိုစိတ်စင်ကာဖြစ်သွားမယ်အမေရိကန်မပါလို့စစ်ပွဲမအောင်မြင်ဆိုရင်ဥရောပဆက်တိုက်ရမယ်ဆိုတော့အမေရိကန်ဟာ1948ခရဲကဒါဟယ်ရီထရူမန်လက်ထက်မှာနေတိုးဖွဲ့ပြီးတော့ဒါတနိုင်ငံကိုကျူးကျော်ရင်နောက်တူတူလို့သဘောထားပြီးတိုက်မယ်ဆိုရဲဟာမျိုးအမေရိကန်ဒီသဘောထားကိုမယူကျင်တော့ဘူးဆိုရဲသဘောမျိုးဥရောပခင်ဗျားတို့တောင်းလို့ခင်ဗျားတို့ဆက်လို့ဆိုရဲသဘောမျိုးလွှဲပေးလို့ဖြစ်သွားမယ်အစားရရဲဒေါ်နယ်ထရမ့်ကပြောဥပါတယ်ဒီနေတိုးအဖွဲ့ဝင်တွေဟာဥရောပလူမျိုးရေးအတွက်အဓိကတာဝန်ရှိဟုတ်တယ်အဲဒီတော့ခင်ဗျားတို့ကပတ်စံပူထက်ရဆိုပြီးတော့သူတို့နိုင်ငံရဲ့ဝင်ပြီးမှ percentage ရခိုင်နှုန်းပူပြီးထည့်ပေးဖို့ဒီနေတိုးရဲ့ရမငွေအဖွဲ့ထဲမှာထည့်ပေးဖို့သူကပြောထားတာဖြစ်ပါတယ်ဆိုတော့အဲ့ဒီသဘောကပူပြီးပေါ်လွင်လာတာပေါ့လေဆိုတော့ဥရောပရဲ့လုံခြုံရေးကိုအမေရိကန်သိပ်ပြီးတော့တာဝန်ယူပါအောင်လားဆိုတာကတော့ပြောစရာဖြစ်လာတယ်အဲဒီကြောင့်ဥရောပနဲ့အမေရိကန်ရဲ့ဆက်ဆံရေးဟာလည်းစိန်ကားသွားပြီးတော့ပေါ့လေဒီဥရောပရဲ့လုံခြုံရေးအတွက်ရုရှားနဲ့ကျန်တဲ့နောက်ဥရောပနဲ့ထိတိုက်တွင်းမဲ့သဘောလို့သတ်ကြတယ်ပေါ့လေလူတွေက
အဲ့တော့ရုရှားဒီစစ်ပွဲမှာဘာလို့ကျင်တာပါလဲ
ရုရှားဒီစစ်ပွဲစတိုက်တုန်းကတော့ဒီသူတို့ရဲ့နေဆက်မှာရုရှားအနွယ်ဝင်တွေနေတဲ့ဒေသပေါ့လေအဲ့ဒီဒေသမှာရှိတဲ့လူတွေကကိုယ်ပိုင်အုပ်ချုပ်ရေးအတွက်တိုက်ပွဲဝင်တယ်လူတဲ့နေရာမှာသူတို့ကိုယူကရိန်းကလူမျိုးတုံးတပ်ဖြတ်နေတယ်ပေါ့လေနေဆက်ညှိပတ်နေပါညာဆိုပြီးတော့အဓိကအကြောင်းပြပြီးတော့သူတို့ကကွယ်ရမယ်ဒီဒေသတွေကိုလူမျိုးအောင်လုံးရမယ်ဆိုတဲ့သဘောနဲ့သူကလုခဲ့ပါတယ်နောက်ပြီးတော့သူလိုချင်ခဲ့တာတစ်ခုကတော့ခိုင်မြောက်ကျွန်းစေကိုသူကသိမ်းထားတာဖြစ်တယ်အဲဒီသိမ်းထားတာကိုအဲ့ဒါကိုအတိပြုစေခြင်းနဲ့နိုင်ငံကအဓိကအရေးကြီးတာကတော့ယူကရိန်းဟာနေတိုးဖွဲ့ဝင်ဖြစ်မှတော့နေတိုးဘက်ကိုပါမတော့ဘူးသူကအဓိကလိုချင်တယ်နောက်ဆုံးနဲ့သိနိကတ်သွားပြီဟိုလုံးကဆိုဗီယက်ပြည်ထောင်စုရဲ့ ဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ယူကရိန်းလိုနေဇက်ဒေသနေဇက်ချောက်ကဆိုဗီယက်သမ္မတနိုင်ငံတွေဟာတချို့နိုင်ငံတွေကဆိုဗီယက်ပြည်ထောင်စုပြိုကွဲသွားပြီးတော့ရုရှားနဲ့ဆက်သွယ်မပြတ်ပေါ်လေဆက်လက်ပြီးတော့ဆက်ဆံနေကြတယ်ကောင်းအောင်ယူကရိန်းကတော့နိုင်ငံအကြီးဆုံးလည်းဖြစ်တယ်သိလေအချက်ချာကြတယ်အဲဒီတော့ယူကရိန်းကဒီဘက်ပါသွားမှာကိုအဲဒီရုရှားကပူတင်ကသိဆွေးမှာတယ်နောက်ပြီးတော့သူတို့ကစီအပီလိုဒီဆိုဗီယက်ပြည်ထောင်စုကိုဖျက်သိမ်းလိုက်ရတယ်ဆိုဗီယက်မှာပါဝင်ခဲ့တဲ့အဖွဲ့ဝင်သမ္မတနိုင်ငံတွေကိုဆွန့်လွှတ်လိုက်ရတဲ့ဆိုကြတဲ့ကသူတို့ကမကျေနပ်ဘူးဟိုကတရှင်ကငါတို့ရုရှားနိုင်ငံဘလောက်ကြည့်ကြခဲ့တယ်လို့အမျိုးသားရေးစိတ်ဓာတ်သမိုင်းကြောင်းလှမ်းပြီးတော့ဒီအရီကိုပြန်ပြီးတော့ကြီးစုခြင်းနဲ့ဆန္ဒလည်းပဲသူ့မှာရှိတယ်လို့သုံးသပ်သူများဆိုကြပါတယ်အဲဒါကြောင့်ဒီယူကရိန်းကိုသူကအဓိကထားပြီးတော့လုပ်တယ်လို့သူကရည်ရွယ်ပါတယ်ဆိုတော့အခုဆွေးနွေးပွဲလုပ်လာတဲ့အခါမှာလည်းပဲသူကဘယ်အတိုင်းတာထိနေမျိုးကိုတောင်းမလဲအဲဒါကိုဒီလန်နန်ကမထွက်ခွာခင်မှာသမ္မတဇယ်လင်စကီကိုသတင်းထောက်တွေမေးတော့အဲ့ကိစ္စကိုသူမပြောခဲ့ပါဘူးဆောင်လွှဲပြီးအဲ့ကိစ္စကိုတော့သူဘာမှပြောစရာမရှိသေးဘူးလို့ပြောပါတယ်ဆိုတော့ဒီနေမီပိုင်းချာသတ်မှတ်တဲ့ကိစ္စဟာလည်းသိအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့ပြောကြပါတယ်ယူကရိန်းရဲ့အနာဂတ်လူမျိုးရေးအပြင်ရုရှားကဒီဟာကိုမတင်နိုင်ဆက်ပြီးတော့များတချိန်မှာအကြောင်းဆလာမလားဆိုတော့လည်းပဲဒီဥရောပနိုင်ငံတွေကအထူးစိုးရိမ်နေကြတယ်ဆိုတာတွေ့ရပါတယ်
ဟုတ်ကဲ့ပါဦးကျော်ဆန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးတာတင်းလာနေဖြစ်တယ်အခုဟာတကယ်အပြောင်းလဲဖြစ်နေတဲ့အချိန်မှာပါသိ fluid ဖြစ်နေရဆိုတော့ဒီရပိုင်းအတွင်းမှာကျွန်တော်ဆွေးမဲ့ဗိုလ်ထုနေမှာကြာရင်ဘယ်လိုပြောင်းလာမလဲဘယ်လိုအပြောင်းလဲဖြစ်မလဲဆိုတော့
စောင့်ကြည့်ရအောင်
ဟုတ်ကဲ့စောင့်ကြည့်အောင်မှာဖြစ်ပါတယ်ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ကျော်ဆန္ဒရှင်